ဒီကျွန်တော်ကျွန်တော်မေးချင်တာကတော့ဒီအခုပြောင်းကိစ္စတွေပါပဲ။ဘာလို့ဆိုတော့ဒေါ်ဆန်းစုကြည်ကတလောကပဲဒီသမရပါဝင်နောက်ဒီတက်ချုပ်ကောသူတို့တွေ့ဆုံခွင့်တောင်းတာရှိပါတယ်။အကြောင်းပြရက်မှာတော့ဒီကွန်မရှင်လုပ်ငန်းဆက်စပ်ပြီးမှာတော့ပြောပါတယ်ခင်ဗျာ။အဲ့တော့အချိန်ကာလအဖြစ်ဒေါ်ဆန်းစုကြည်နဲ့သမရနဲ့တွေ့ဆုံမှုအချိန်တွေပေါ့အချိန်ကာလဘယ်လောက်ရှိနိုင်မလဲခင်ဗျာ
။ဒီဘဝဖြစ်တော့ကွန်မရှင်က45ရက်အချိန်ပေးထားတာပေါ့နော်။အဲ့တော့ကွန်မရှင်လုပ်ငန်းတွေကကိုကျွန်တော်45နဲ့တွေ့မှာဆိုတော့အဲ့45ရက်ပြီးမှပဲဖြစ်မှာလို့ပြောလို့ရတယ
်ပြောမယ်ဆိုရင်တော့ဒီ December ခမ်းမ်းကြည့်တော့တော့ဖြစ်
အဲ့တော့ကျွန်တော်ရဲ့အကြောင်းပြန်ကြေးရတွေ့မှာဆိုတော့အဲ့ပတ်ဝန်းကျင်တော့ဖြစ်မှာပေါ့
ဟုတ်ကဲ့နောက်တစ်ခုကအခုပြောင်းကိစ္စပါအခုဟိုမြို့သားတခုစီဖွဲ့ချုပ်ကအများစုအနိုင်ရထားတယ်အခုနေထားရဆိုတော့သူကတိဖွဲ့နိုင်မယ့်နေထားရှိတယ်အဲ့တော့ဒီအခုပြောင်းနဲ့ပတ်သက်လို့တလောကတော့ကျွန်တော်တို့ဒီသမရဦးသိန်းစင်ကရန်ကုန်တိုင်းထွတ်တော်မှာပြောသွားတာတွေ့ပါတယ်ဒီချုံချုံမွေးဖြစ်အောင်လို့သူအနေနဲ့ဆောင်ရတော့ပါမယ်လို့ပြောပါတယ်ခင်ဗျာဘယ်လောက်ထိဦးကြီးဌာနတွေအနေနဲ့အစိုးရဖွဲ့နေတဲ့ပြင်ဆင်ဆောင်ရွက်မှုတွေလုပ်နေပါပြီလေ
ဝန်ကြီးဌာနတွေကတော့ကျွန်တော်တို့အပိုင်းဖွဲ့ပြောအောင်ပထမပိုင်းကတော့လာမယ့်ကျွန်တော်တို့2016ကစမယ့်9နှစ်စီမံကိန်းပေါ့အဲ9နှစ်စီမံကိန်းတော့ကတော့ကျွန်တော်တို့ရေးဆွဲထားပြီးပြီအလွတ်တော်တင်ဖို့လုပ်နေတာပေါ့အဲ့တော့ကျွန်တော်ကအနာဂတ်လုပ်ငန်းစဉ်နဲ့ပတ်သက်လို့လွှဲမယ်ဆိုတော့အဲ9နှစ်စီမံကိန်းကိုကျွန်တော်တို့လွှဲခဲ့ပါတယ်အဲ့တော့အဲ9နှစ်စီမံကိန်းကဘယ်ဟာတွေသူတို့ဆက်လုပ်မယ်မလုပ်ဘူးဆိုတော့နောက်တက်လာမယ့်အစိုးရရဲ့အဆုံးဖြတ်ပဲနောက်လက်ရှိတာဝန်ဆက်လုပ်ငန်းတွေနဲ့ကျွန်တော်တို့ဝန်ကြီးဌာနလိုက်ပိုင်ဆိုင်မှုတွေဝေလက်ရှိဒီ budget ရသုံးထားတဲ့ငွေတွေဒါတွေအားလုံးကတော့ကျွန်တော်တို့ခုတက်ဆိုင်ရာဝန်ကြီးဌာနလိုက်ဌာနရင်းစင်းစစ်တွေနဲ့ကျွန်တော်ပြန်စစ်နေတာရှိတယ်။ဒီအဲ့ဒီအတိုင်းကျွန်တော်တွေ့ပေးခဲ့မှာပေါ့
။ဒီအလွှဲပြောင်းကချက်ချင်းဝင်ဖြစ်မယ်လို့မျှော်လင့်ရလား
။ကျွန်တော်တို့တော့ဒါဘာမှမခက်ပါဘူးလေ။ဒီလွှဲပြောင်းဆိုတာတော့ဝန်ကြီးဌာနတစ်ခုချင်းနဲ့တွဲပြောင်းဆိုတာတော့ဘာမှအခက်အခဲဖြစ်စရာမရှိပါဘူး
။ဟုတ်ကဲ့။တခုကတော့ဒီမြန်မာနိုင်ငံမှာဒီအရင်စစ်ဆေးလက်ထက်ကာလခေတ်ကပေါ့နော်။ဒီအုပ်ချုပ်ရေးအစဉ်အဆက်မှာပုံပြီးအသားကျနေတာလက်ရှိအစိုးရနဲ့ပါ။အဲ့တော့နောက်ထပ်အစိုးရတစ်တည်းကပြောမှဆိုရင်ဒီအတိုက်ခံပါတီကဆိုတာအစိုးရတစ်ဖွဲ့လာမယ့်အနေအထားမျိုးမှာတခြားအုပ်ချုပ်ရေးပိုင်းအစဉ်အဆက်နဲ့ဘူပေါင်းဆောင်ရွက်ဖို့အနေထားရောအခက်အခဲတွေရှိနေလား
အဲ့ဒါတော့ဗျာဥမာဝင်နောက်တာဝန်ယူမဲ့သူသိရင်ဝင်ကြီးဒုတိယဝင်ကြီးတွေပေါ့ပုံမှန်မူတည်တာပေါ့အဲ့တော့သူတို့ကလက်ရှိဌာနတွေမှာလုတ်ကైနေတဲ့ဝန်ထမ်းတွေကိုသူတို့ဘယ်လိုမြင်တယ်လဲဆိုတော့ရှုမြင်သုံးသပ်ချက်ကအရေးပါမှာပေါ့တကယ်ကြတော့ဒီမိုကရေစီစနစ်မှာဝန်ထမ်းဆိုတာကနိုင်ငံဝန်ထမ်းပေါ့နော်ဘယ်ဆိုရအောင်ကြောင်းဝန်ထမ်းဖွဲ့စည်းဆိုတာအများကြီးရှိနေမယ်အဲ့တော့ဝန်ထမ်းဖွဲ့စည်းဆိုတာဘာလဲလို့အဓိပ္ပာယ်ဖွင့်မှာဆိုရင်နိုင်ငံဝန်ထမ်းဆိုတာကတက်လာတဲ့အစိုးရအဖွဲ့ရဲ့မူဝါဒတွေကိုဥပဒေနဲ့ညီပြည်သူတွေခံစားနိုင်အောင်လုတ်ပေးတဲ့လူတွေပဲ။ဒီလူတွေကိုနောက်တက်လာမဲ့ဝင်ကြီးတွေဒုတိယဝင်ကြီးတွေဘယ်လိုသဘောထားနဲ့ဆက်ဆံမယ်ဆိုတဲ့အချက်ကအဲ့ဒီအတွင်ကူပြောရင်းမှာပို့တော့အရေးပါမယ်ထင်တယ်။ဘာလို့ဆိုတော့ဝင်လာတဲ့လူတွေမှာကလက်ရှိရှိနေတဲ့ဌာနဆိုင်ရာဝင်နှန်းတွေပုံမှာကြိုတင်ရှုမြင်သုံးသပ်ချက်တွေအများကြီးရှိနေတယ်။ဒါကျွန်တော်တို့အကြံပြုချင်တာတော့ကျွန်တော်လက်ဒီဌာနတွေရောက်တဲ့ခါမှာဒီလိုပဲကျင့်သုံးတာ။တစ်ကတော့မမိလုတ်ချင်တဲ့ဟာတွေရှိနေမယ်။အဲ့ဒါကိုခဏမေ့ထားလို့မှတက်ဆိုင်ရာဝင်ကြီးဌာနရဲ့သဘောတဘာဝကိုသိအောင်လုပ်အောင်นี่ก็รอวนนั้นนี่โหเยสึกขันธ์ตาจิตกูน้าเลี้ยงออกลงบ่พี่โดมากูรู้ขึ้นในมูวาระโหอกองเดพอรากะปูไปแล้วญินตาช้อมมุเหมือนรู้ฉันโทเทนดาก็เราตัวเอตุจุมมูดีก็บอกเรา
โอเคครับนอกทุกข์ก็กูเปียงเฉินเนี่ยปัดตัดไปได้กูเปียงเฉินนี่ก็กูตําราอุเทนเซนก็เลยอานากูช้อมมุเปียงลงมาบอกว่าได้หลุดต่อไว้มาเลยตัวเอาชิมันก็กูตลอดก็อภิเผ่มีกูมาเลยเปล้อได้ครับแล้วกูเปียงเฉินเนี่ยปัดตัดพี่รอกูตะชาซุ้งเสียแก้ซ้ําเสียสินขอเจ็ดดิตะชาบาเนี่ยเนี่ยมีอ่ะบาเลย
เราတို့လက်ရှိအခြေအနေကတော့ကျွန်တော်တို့ဘာမှမမြင်ဘူးပေါ့เนาะကျွန်တော်တို့ဆိုးရင်ဇာတော့မတွေ့ပါဘူးနောက်တစ်ခုကသမဏကြီးကလည်းအများကြီးပြောတယ်ဒီဂျာကာလဒီနိုင်တည်နေမှုအခြေအနေကိုဝိုင်းဝန်းထိန်းသိမ်းသွားမယ်လို့လည်းကျွန်တော်ပြောထားရှိတယ်တစ်ဖက်ကလည်းတွန်ဆန်းစုကြည်တို့ကိုယ်တိုင်ကအသူ့ရဲ့ပါတီကိုထောက်ခံသူတွေကိုတည်ငြိမ်အေဂျင့်တွေရောက်ဖို့တိုက်တွန်းနေတယ်လည်းရှိတယ်နောက်ပြည်သူအများစုကလည်းဒီအချိန်မှာတိုင်းပြည်တည်ငြိမ်မှုဆိုတာအရေးကြီးဆုံးလို့မြင်တဲ့အတွက်ကြောင့်မလို့ကျွန်တော်ထင်တယ်ကြီးမားတော့ဘာမှဆိုးရင်ဇာမရှိလို့မြင်ပါတယ်
နောက်ချက်ကတော့လက်ရှိအစိုးရလုပ်နေတဲ့ညီညာရေးလုပ်ငန်းစဉ်တွေကိစ္စပါဒီတနင်္ဂနွေလတိုင်းကပြစ်ခတ်ရစေစာချုပ်ကိုလည်းဖွဲ့ရှင်းဖွဲ့နေလက်မှတ်ထိုးနိုင်ခဲ့ပါပြီ။အဲ့တော့ဒီလုပ်ငန်းစဉ်ကိုရှေ့ဆက်သွားနိုင်ဖို့ဘာလို့ဆိုတော့နိုင်ငံရေးစနစ်ဘက်ကလည်းရက်ကူးစဲအတွင်းဆိုတော့ဇန်နဝါရီထဲမှာစမယ်လို့ကျွန်တော်သိရပါတယ်ခင်ဗျာ။အဲ့တော့ရှေ့ဆက်သွားနိုင်ဖို့နောက်ထပ်အစိုးရတရက်ကိုလွှဲနိုင်ဖို့အဲ့ဒီအနေအထားတွေကိုဘယ်လိုများပြင်ဆင်ဆောင်ရွက်နေပါလဲ
။ဒီမှာတော့ကျွန်တော်တို့ကတော့နိုင်ငံရေးစနစ်ဘက်တွေကိုတတ်မှတ်တဲ့အချိန်စရာတိုင်းအကောင့်တွေဖွင့်နိုင်အောင်ဆောင်ရွက်နေတာပေါ့။ဆိုတော့နိုင်ငံရေးစနစ်ဘက်မှာကတက်ဆိုင်ရာနိုင်ငံရေးပါတီတွေဘက်ကကိုယ်စားလှယ်16ရောက်ပါမလို့လို့သတ်မှတ်ထားတာ။နောက်ပါဝင်သစ်ပါဆုံးလိုက်တဲ့16ရောက်။ကျွန်တဲ့ဒီဘက်က16ရောက်ဆိုအလုံး48ရောက်ဆိုတော့နိုင်ငံရေးပါတီဘက်က16ရောက်မှာဘလို့ရွေးမလဲဆိုတော့နိုင်ငံရေးပါတီပြန်စဉ်းစားနေတာပေါ့။အဲ့တော့အဲ့ဒီနေရာမှာတော့နောက်အစိုးရမှာကိုဥဆောင်ဖွဲ့စည်းမဲ့ NLD ပါတီရဲ့သဘောထားအရေးကြီးမယ်လို့ကျွန်တော်ဘေးကနေတော့သုံးသပ်လို့ရတော့။အဲ့တော့သူ့ရဲ့သဘောထားပါမှပဲဟိုဘက်က16ရောက်ယူတဲ့ခါမှာအဆင်ပြေမှာပေါ့။တကယ်လို့ NLD ရဲ့ဒီကိစ္စမှာသူမပါရင်ဆိုရင်နိုင်ငံရေးစနစ်ဘက်လို့ရတာကနည်းနည်းပိုပြီးတော့ခက်သွားမှာထင်တယ်။ဆိုတော့ကျွန်တော်ထင်တယ်ဒါတော့ ဒီလုပ်ငန်းကော်မတီကတော့ဒါကိုကင်ပြီးတော့ဖြည့်ဆည်းမလို့မြင်ပါတယ်
ငင်းကြီးလုပ်ငန်းစီနေပတ်သက်ပြီး NLD ကတော့သူလက်ရှိလုပ်နေတဲ့စုရလုပ်ငန်းတွေပေါ်မှာဆက်လုပ်သွားမယ်လို့တော့ပြောပါတယ်။ဒါဆိုရင်တချို့နေရာတွေကသူပြင်သင့်တဲ့ခါတွေသူပြင်မယ်လို့ပြောပါတယ်ခင်ဗျာ။အဲ့တော့ဒီငင်းကြီးလုပ်ငန်းစီနေမှာတစုံတရာနှောက်ရှက်အနှံ့အတားသဘောမျိုးဖြစ်သွားနိုင်ပါလား
။ဟိုပြင်နေဆိုတဲ့နေရာမှာဘယ်လိုဟာမျိုးပြင်မယ်ဆိုတာရှိတယ်ပေါ့ဗျာ။ဥမာ NCA စာသားဆိုရင်အားလုံးကလက်ခံထားပြီးသားလက်မှတ်မထိုးတဲ့လူရောလက်မှတ်ထိုးပြီးသားလူရောအားလုံးကလက်ခံထားပြီးသားဆိုတော့ဒီလို NCA စာသားမျိုးပြင်မယ်ဆိုရင်တော့အားလုံးတက်ကပြန်စာမယ်တဘောတာဖြစ်သွားမှာ။အဲ့တော့ရေဘူအားဖြင့်တော့ပြောနေမိပြင်သစ်နာပြင်မယ်မပြင်သစ်နာမပြင်ဘူးဆိုတော့ရေဘူအားဖြင့်မှန်မယ်နောက်တက်တဲ့ဆိုအနေနဲ့တော့ဒီဖြစ်စဉ်တစ်ခုတော့တိကျပြန်လေးလာပြီးမှဘယ်ဟာကိုပြင်မလဲဘယ်ဟာဆက်သုံးမလဲဆိုတော့တိကျဆုံးဖြတ်ဖို့လိုတယ်လို့တော့ကျွန်တော်မြင်တယ်နောက်ရေဘူအားပဲပြောတာများလို့ရှိရင်တော့ပါဝင်ဆောင်ရွက်နေတဲ့လူတွေကိုယ်တိုင်ကဒုလောဒုလောဖြစ်သွားတဲ့အတွက်ကြောင့်မလို့အရှုပ်ထွေးနေတော့နိုင်လို့ကျွန်တော်မြင်တယ်
ဟုတ်ကဲ့အပြစ်ခတ်ရဆိုင်နဲ့ပတ်သက်နေပြီးတော့ကျွန်တော်တခုမြင်ချင်ပါတယ်အခုတလောအခုရပိုင်းကျွတ်မှာပဲကချင်ပြည်နယ်ရှမ်းပြည်နယ်တိုက်ပွဲတွေပြန်ဖြစ်နေတဲ့အနေထားရှိပါတယ်ဒီချင်းတွေနဲ့ပတ်သက်လို့ရောမြတ်တော်ဗျာများပြောလို့ပါလေ
ကျွန်တော်ကတိုက်ပွဲဖြစ်တာကိုပြောလို့ရှိရင်တိုက်ပွဲမဖြစ်တာကိုလည်းပြောရမှာဗျာဥပမာဆိုတော့မွန်ပြည်နယ်မှာမွန်ပြည်သစ်ပါတီရဲ့ NCO လက်မှတ်မထိုးဒါပေမဲ့အဲ့မှာဘာမှတိုက်ပွဲမဖြစ်ဘူးကယားပြည်နယ်မှာ KMPP က NCO လက်မှတ်မထိုးဒါပေမဲ့အဲ့မှာတိုက်ပွဲမဖြစ်ဘူးဘာဖြစ်လို့မဖြစ်လဲဆိုတော့ငကိုပြည်တော်စုဆင့်နောက်ဖက်တူဦးရင်လက်မထိုးထားတဲ့ဟာကိုအတိအကျလိုက်နာကြအောင်မဖြစ်ဘူးပေါ့အဲ့တော့ဘာဖြစ်လို့ SSC မှာဖြစ်လဲဆိုရင် SSC မှာကျွန်တော်ပြည်တော်စုဆင့်လက်မထိုးတော့က1ဒီ1ဟိုင်းနဲ့ဤရဲ့ဖာခီလန်းစုံဆိုတာရှိတယ်ဒါတော့ကျွန်တော်တက်ပြီးများဖြတ်သန်းဖြတ်တာတွေဖာခီလန်းစုံဆိုတဲ့နေရာကိုသူတို့ကဖယ်ပေးဖို့တောင်းဆိုတယ်တက်ကတော့ဒါတစ်သက်လုံးသူတို့နေလာခဲ့တယ်သူတို့မဖယ်ပေးခြင်းဘူးအဲ့တော့တမန်တော်ကြီးကဂျားဝင်ကြည့်ပြီးတယ်ဟုတ်ပြီတက်ကဖယ်ပေးလိုက်ပါဒါပေမဲ့အဲ့နေရာကို SSC ကလည်းဝင်မယူနဲ့အဲ့တော့ဒါကိုကျွန်တော် nominal အနေနဲ့ထားပါလို့ပြောခဲ့တယ်။ဒါပေမဲ့ဒါကိုချိုးဖောက်လို့မှဝင်ပြုံးမှဒီဘက်ပိုင်းတွင်းမှာပေါ့နော်2015တွင်းမှာဝင်နေရပြီးတော့ကျွန်တော်တိုက်ပွဲတွေစဖြစ်ရတယ်။အဲ့တော့မိုးညင်းမှာဖြစ်တဲ့နေရာဆိုတော့စစ်နာကြီးတွေမိုးညင်းဆိုတော့လမ်းမကြီးမှာရှိတဲ့မြို့ပဲ။အဲ့ဒီမြို့နားမှာလာပြီးတော့ဟာလာဂိုက်တစ်ထောင်တစ်ထောင်လောက်ဝေးနေမှာစခန်းလာတဲ့စုပ်ဆိုတော့ဘယ်တက်မလို့နေလဲဘယ်လိုမှလက်မခံနိုင်ဘူး။ပြီးတော့ KIA တက်မဟာရှစ်ဆိုတာကတသက်လုံးရှိခဲ့တာမဟုတ်ဘူး။ကျွန်တော်လည်းကချင်ပြည်နယ်မှာနေခဲ့တာ။အခုကျမှဒီဟာတက်မဟာရှစ်ဆိုတော့အစ်စ်ဖွဲ့ပဲလာတယ်ဆိုတော့ဒါတွေကဘာလို့ပြနေလဲဆိုတော့NCA သဘောတူစာချုပ်ကိုဆက်ပြီးတော့အကောင့်တွေပေါ်တော့တဲ့ခါမှာခင်ဗျားတွေ့ပါလိမ့်မယ်။တက်နေရာချထားခြင်းဆိုတဲ့အပိုင်းတစ်ပိုင်းပါတယ်။အဲ့တော့ဒီဖွဲ့တွေကတက်နေရာချထားခြင်းဆိုတဲ့အပိုင်းကိုမရောက်ခင်မှာသူတို့ရဲ့နေမြေတို့တက်နေမြေရှိကိုတိုးပြီးတော့မှယူခြင်းနဲ့ဟာမျိုးနဲ့လှုပ်ဆောင်လာတဲ့အတွက်ကြောင့်မလို့ဒီပြဿနာဖြစ်တယ်လို့မြင်တယ်။ဥပမာဆိုတော့မိုးချင်းရဲ့အရှိတ်ဘက်ထဲမှာကျွန်တော်တို့အရင်က KIA ရင်းသားတို့ပေးထားခဲ့တဲ့နေရာရှိတယ်။အဲ့ဒီနေရာမှတွေကိုတက်ကသွားလည်းမသွားဘူးသူတို့ဒါတိုင်းမထားလာခဲ့တာ။ဒါပေမဲ့အခုအဲ့ဒီကနေရှိတိုးလာတော့ဖြစ်ပါပဲ။ဝဟိုင်းကနေ75မိုင်လောက်ထွက်လာပြီးတော့မှဟလာမိုင်းတောင်လိုတက်မျိုးလာတယ်သားကြုံမတိုက်တယ်ဆိုတော့တိုက်ပွဲဖြစ်မှာပဲ။ဒါမှမဟုတ်ဒီကိစ္စကတော့အဓိကတာဝန်ရှိတာကဟုတ်လား NCA လက်မှတ်လည်းမထိုးတဲ့ပြင်ကိုတက်နေရချထားမှုရှိကိုတိုးလာတဲ့ SSA နဲ့ KIA မှာပဲအဓိကတာဝန်ရှိလို့ကျွန်တော်မြင်တယ်
။အခုဒီတောင်ဆန်းစုကြည်ဦးဆောင်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်အနိုင်ရသွားတဲ့အချိန်ဒီပေါ်မှာလည်းအပြစ်ခတ်ရစေးမိယူထားတဲ့ UNFCA လို့ဖွဲ့မျိုးကသူတို့ကြိုးစားဆိုပြီးစာရိုက်ပိုင်းထုတ်တာမျိုးရှိပါတယ်။အဲ့တော့အကယ်၍များမြို့သားဒီမိုကရေစီဖွဲ့ချုပ်ကဆွေးရလုံးမယ်ငင်းငယ်လုံငန်းစင်းနေလုံမဲ့ဆိုရင်တိုင်းသားချင်းချင်းမှာပြည့်ရတဲ့အုပ်စုပြည့်ရတဲ့အုပ်စုဒီကြားထဲမှာသဘောကိုယ်လည်းမှုကြီးရှိလာနေမှာလား
ဒါကတော့ကျွန်တော်တို့ဒီအုပ်စုနှစ်စုကိုဘယ်လိုချင်းကပ်လဲဆိုတော့ NLD ပါတီရဲ့မူဝါဒပုံမှန်မူတည်မထင်နဲ့တစ်ဖက်ကမျက်နှာသာပြီးတော့တစ်ဖက်ကခွဲခြားဆက်ဆံမှုဆိုတော့ခုနခင်ဗျားပြောတဲ့စိုးရိမ်မှုတွေဖြစ်လာနေတာပေါ့လက်မထိုးပြီးတဲ့အဖွဲ့ရောလက်မမထိုးသေးတဲ့အဖွဲ့တွေအားလုံးကိုပဲ NCA မှာပါလောင်ဆွတ်ဆောင်မှုဆိုတော့ချင်းကပ်ပုံမျိုးနဲ့ချင်းကပ်မှုဆိုတော့ခင်ဗျားစိုးရိမ်တဲ့ကိစ္စမျိုးရှောင်လွှတ်နိုင်မှာပေါ့
ဦးရထွတ်တို့ဒီအစိုးရတတန်းတွင်းမှာရောကြံနေသေးတဲ့အပြစ်ခတ်မြူပဲကြံနေသေးတဲ့အဖွဲ့အစည်းတွေကိုထပ်ပြီးတော့ဖိတ်ခေါ်ဖို့အစီအစဉ်ဆွေးနွေးဖို့အစီအစဉ်ရှိပါလား။
သမရာကြီးကတော့ပြောပြီးပြီလေဒီ NCA စာချုပ်ဆိုတာ open book ပဲ။ဒီဟာကြီးကအနေနဲ့ဖွင့်ထားချိန်တဲ့ချိန်လာပြီးတော့မှလက်မှတ်ထိုးလို့ရတယ်။ဒါမှမဟုတ်နိုင်ငံရေးဆွေးနွေးပွဲတွေကိုလာပြီးတော့လေ့လာခြင်းဆိုလဲလေ့လာလို့ရတယ်လို့ကျွန်တော်ဖိတ်ခေါ်ပြီးသားပါ။ကျွန်တော်တို့ရဲ့အနိမ့်မကြီးမန်ချက်ကတော့အားလုံးပါတယ်။ NCA တခုအများဆုံးပြီးမြောက်ဖို့ပဲ
။ဟုတ်ကဲ့။တမလုံးနဲ့ဆက်ဆံရေးပိုင်းကျွန်တော်မြင်ချင်ပါတယ်။အခုတမန်ဦးသိန်းစိန်လက်ထက်မှာပြောမယ်ဆိုရင်တမန်ဆက်ဆံရေးကောင်းတယ်လို့ပြောအောင်ပါအဲ့တော့အကယ်၍နောက်လာတဲ့အစိုးရနဲ့အစိုးရတက်လာလို့ရှိရင်တမန်နဲ့ဆက်ဆံရေးဘယ်လိုများရှိလာနိုင်ပါလဲခင်ဗျာတမန်ဆက်ဆံရေးကဘာလို့ဆိုတော့နောက်လာမယ့်အတိုက်ခံပါတီနဲ့တမန်နဲ့ဆက်ဆံရေးဆိုတာလေအရင်ကတော့တော်လေးခက်ခွာရှိနေတာကိုအနေထားဘယ်လိုရှိလာနိုင်ပါလဲ
အဲ့တော့ခင်ဗျာတမန်ကိုအခုလုပ်နေတဲ့ကျွန်တော်တို့အသွင်ကူးပြောင်းရေးမှာလို့ဖို့ကင်ပဲအနေနဲ့မြင်သလားလို့ဖို့ကင်ပဲအနေနဲ့မမြင်နိုင်ဘဲနဲ့အနောက်ချက်လို့မြင်ပြီးတော့တွန်းထုတ်ဖို့ကြိုးစားသလားဆိုတဲ့အချက်ပုံပေါ်မှာမူတည်မယ်ဒါကလည်းတောင်တောင်ဆန်းစုကြည်နဲ့ NLD ပါတီကသုံးဖြတ်မယ်ချက်ပဲလို့ဖောက်ကန်ပဲနေနေမြင်မယ်ဆိုတော့လက်တွဲပြီးတော့မှယုံကြည်မှုတည်ဆောက်မယ်ပြီးလို့ရှိရင်ပြည်ပြောင်းလဲဆက်လုပ်တော့ရနိုင်တာပေါ့အဲတယောက်နဲ့တယောက်အသားစီးလို့မြင်ပြီးတော့မှတွန်းဖဲဖို့ကြိုးစားမယ်ဆိုတော့လက်တွဲလို့ဖို့ခက်မှာပေါ့
ဦးရထုတ်ကလည်းတက်မလို့ရရှိဟောင်းတူပါအဲ့တော့ အခုလွတ်တော်ထဲမှာဘယ်ဖြစ်ဖြစ်အစိုးရဖွဲ့ထဲမှာပဲဖြစ်ဖြစ်တမတော်ရာရှိနေတွဲလို့ออกมาပဲပို့ပြီးတော့နီးစက် NLD နဲ့ပို့ပြီးနီးစက်ဖြစ်လာမလားဒါမှမဟုတ်ရှင်သဘောကွက်လက်မှုတွေပိုကြီးလာနေတာဘယ်လိုများသုံးသပ်မိပါလဲ
ကျွန်တော်ထင်တယ်တမတော်ရာရှိဟောင်းတွေရောလက်ရှိတမတော်မှာတာဝန်ထမ်းဆောင်တဲ့လူတွေအားလုံးကတော့ဒီမြန်မာနိုင်ငံကိုဒီမိုကရေစီစနစ်ကိုညင်ညင်သာသာနဲ့တည်ငြိမ်အေးချမ်းအသွင်ကူးပြောင်းတော့မြင်ချင်တဲ့လူတွေပဲဒါကြောင့်လေတမတော်ကပဲဒီအဲ့လမ်းပြမြေပုံ9ချက်နဲ့ခင်ဗျားတို့မြင်ခဲ့ရတဲ့ပြီးခဲ့တဲ့9နှစ်မှဖြစ်ခဲ့တဲ့အသွင်ကူးပြောင်းရေးတွေကိုလုပ်ခဲ့ပြီးသားပဲဒါမှမဟုတ်တမတော်ဘက်ကတော့လက်တွဲလို့ဖို့အသိရှိတာပဲဒါပေမဲ့အဲ့ကားနဲ့လက်ကိုလက်တွဲမလားပုတ်ချမလားဆိုတော့အများစုနိုင်တဲ့ပါတီတွေပဲဆိုင်မှတင်တယ
်ဟုတ်ကဲ့ကျွန်တော်ဆူရသစ်နဲ့ပတ်သက်လို့ဟိုခံမှန်းချက်ပြီးပေါ့ဆူရသစ်နဲ့ပတ်သက်လို့လာမယ့်ဆူရသစ်မှာဘာတွေစင်ခေါ်ချက်ရှိမယ်လို့ရထောက်ခံမှန်းပါလဲ
နှစ်ခုပေါ့ဗျာတစ်ခုကတော့ကျွန်တော်တို့ကဒီယူကဘွယ်မှာမြို့သားဒီမိုစီဖွဲ့ချုပ်အနိုင်ရရှိသွားတဲ့အတွက်ကျွန်တော်တို့ဒေါန်ဆန်းစုကြည်နဲ့မြို့သားဒီမိုစီဖွဲ့ချုပ်မှာထားတဲ့ပြည်သူတွေမျှော်လင့်ချက်ကအရင်မြင့်သွားပြီပေါ့နော်မြင့်သွားတဲ့အတွက်ကျွန်တော်တို့အဲ့မြင့်မားနေတဲ့မျှော်လင့်ချက်တွေကိုဖြည့်ဆည်းပေးနိုင်မှုဆိုတာကပထမစင်ခေါ်ချက်ပေါ့ဒုတိယစင်ခေါ်ချက်ကတော့ခုနကကျွန်တော်ပြောသလိုပဲကျွန်တော်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုအများအားနှောက်ယှက်ဖြစ်နေတဲ့ငြိမ်းချမ်းလုပ်ငန်းစဉ်ကိုဆက်လို့အကောင့်ထည့်ဖို့ဒီနှစ်ခုကတော့ကျွန်တော်တို့အကြီးအမားဆုံးစင်ခေါ်မှုလို့မြင်တယ်တစ်ဖက်ကလည်းတော့မေဆာနာရှင်ပြည်သူတွေအနေနဲ့နားလည်ထားဖို့ကဘယ်အစိုးရမှဆိုဖွဲ့စည်းပြီးလို့ရှိရင်တင့်တင့်လျောက်ပတ်တဲ့အချိန်ကာလတစ်ခုတော့ပေးရမှာပဲလေဒီအချိန်ကာလတစ်ခုပေးမှာပဲသူရဲ့လုပ်ငန်းစဉ်တွေကိုအကောင့်တွေဖော်လို့ရမှာပေါ့အဲခုချက်ချင်းဖြစ်နောက်တစ်နေ့ချက်ချင်းအပြောင်းလဲဖြစ်မလို့လို့လေပြည်သူတွေကနှုံးလိုက်တဲ့အရင်မဆိုးဖို့လို့တာပေါ့ဒါတော့ကျွန်တော်ထင်တယ်ခင်ဗျားတို့မီဒီယာတွေရာရောနိုင်ငံရေးအကြက်ခက်လေးတာသူတွေရောဒီကိစ္စကိုတော့ပြည်သူတွေနားလည်အောင်ပြောပြဖို့လိုမယ်လို့ထင်တယ်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမိန့်ခွန်းတစ်ခုမေးချင်ပါတယ်ဒါတော့ဦးရထွေးပါဇလွန်ဒီပေါ့ပါဇလွန်ကိစ္စပါဦးနောက်ဦးရထွေးကတချင်တူရအုပ်ချုပ်ရေးပိုင်းမှာဆင်းဆင်းတာဝန်ယူခဲ့တယ်တမတော်ရာရှိဟောင်းလည်းဖြစ်ခဲ့တယ်အခုဆိုရင်ပဲပြည်ညာရေးဝန်ကြီးလည်းဖြစ်ပါတယ်တမတော်ရေပြိုးစုခွင့်လည်းရှိပါတယ်အခုအနားယူရင်မလုပ်နဲ့နိုင်ငံရေးဆက်လုပ်ပါဦးမလား
လက်ရှိအခြေအနေကတော့ကျွန်တော်ကသမန်ပြည်သူဘောကိုကျွန်တော်ပြန်သွားမှာပေါ့ပြန်သွားပြီးရင်ကျွန်တော်တခုလုပ်ချင်တာကတော့ဒီလူမှုရေးလုပ်ငန်းတွေပေါ့နော်ပရိုက်တက်လုပ်ငန်းတွေအထူးသဖြင့်တော့အာပြည်သူတွေရဲ့နိုင်ငံရေးအသိပညာပေးအသိပညာစင်တန်းကိုမြင်မားစေတဲ့အဖွဲ့အစည်းတွေရှိလို့ရှိရင်တော့တို့နဲ့ကျွန်တော်လက်တွဲလုပ်ဖို့စဉ်းစားထားတယ်ဒါကဟိုနိုင်ပါတီနိုင်ငံရေးအနေနဲ့မဟုတ်ပါဘူးနေ့ကတော့ကျွန်တော်စာပို့ရေးပြမယ်လို့ထင်တယ
်အာဏာနိုင်ငံရေးနဲ့ပတ်သက်လို့ရောလုပ်ဖို့စိတ်ဝင်စားပါလား
ကျွန်တော်အခုဖြတ်သန်းခဲ့တဲ့အတွေ့အကြုံတော့ကတော့ကျွန်တော်အာဏာတက်တက်ပဲလုပ်တဲ့နိုင်ငံမျိုးကျွန်တော်မလုပ်ချင်တော့ဘူး
โอเค
public service တွေနဲ့တာဝန်ထမ်းဆောင်တဲ့ကိစ္စမျိုးဆိုလို့တော့ပါတီတစ်ခုအဖွဲ့အစည်းတစ်ခုအတွက်ကိုယ်တိုင်ဝင်မဲဆိုရမယ့်ဟာမျိုးတော့ကျွန်တော်ထင်တယ်လေကျွန်တော်လုပ်ဖို့တော့ခက်ခဲသွားပြီလို့
โอเคဥရထုအခုလိုဖြစ်ကြပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဟုတ်ကဲ့